ပရိပခါရီရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသကို VOA အနေနဲ့ပရိပခါရီဖြစ်ပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်တခြားသတင်းတောက်တွေနဲ့အတူမြေပြင်ခြေအနေတွေကိုလေ့လာခွင့်ရခဲ့ပါတယ်။မောင်းတော်ဒေသပရိပခါရီဖြစ်နေတဲ့ကြေးရွာတွေကိုဒီကနေ့မှဒုတိယမြောက်အနေနဲ့တွားရောက်လေ့လာခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမ်းမေခါကိုကိုသားညုံကထားရိုက်ဆက်သွယ်မေးမြန်းထားပါတယ်
။မမ်းမေခါရီဒီနေ့မမ်းမေခါတို့ဒီမောင်းတော်မြို့နယ်မှာရှိတဲ့ကြေးရွာတွေပေါ့ပြဿနာရှိတဲ့ကြေးရွာတွေကိုတွားပြီးတော့လေ့လာတဲ့ဒုတိယမြောက်နေ့ပေါ့နော်။ဘာတွေများထူးခြားခြားတွေ့ခဲ့ရလဲဗျ။
ကျွန်မတို့ဒီနေ့ကြည်ရွာပေါင်းကြည်ရွာလောက်ကိုလေးသွားပြီးတော့ကြည့်ကြရတယ်။အဲ့မှာရှိတဲ့လူတွေနဲ့တွေ့ကြရတယ်။အဲ့မှာထူးထူးခြားခြားဆိုလို့ကြားကောင်းတောင်ကြည်ရွာမှာလုံကြုံရေးလာယူခဲ့တဲ့အဲ့တန်ဖက်ဖြစ်စဉ်တော့လုံကြုံရေးလာယူခဲ့တဲ့တမတော်ဘက်ကတပ်သားတွေကနေပြီးတော့အဲ့ဒီကြားကောင်းတောင်မှာရှိနေတဲ့အမျိုးသမီး၃ကိုအတ္တမပြုတ်ကျင်တယ်ဆိုပြီးတော့တိုင်နာမျိုးတွေကျွန်မတို့ကြုံတွေ့ကြရတယ်ရှင
်။သူတို့အခုပြောကြားချက်နဲ့ပတ်သက်လို့ဘလောက်ထိခိုင်ခိုင်မာမာထိပြောနိုင်ကြလဲ။
ခိုင်ခိုင်မာမာပြောနိုင်ကြလေဆိုတော့အခြေအနေကတော့နည်းနည်းလေးရှုပ်ထွေးတယ်တင်းတောက်တယောက်ပြီးတယောက်ကသူတို့ကိုမေးမြန်းတဲ့အခြေအနေမှာပထမသူတို့ပြောတဲ့စကားနဲ့ဒုတိယပြောတဲ့စကားလေးတွေကနည်းနည်းလေးကွဲလွဲမှုတွေတော့ရှိနေတယ်သူတို့ကတော့တိတိကျကျပြောတာကသူတို့တကယ်ခံရတယ်သူတို့တကယ်ကြုံခဲ့ရတယ်သူတို့မှတကယ်ဆူဆူရွရွကြီးကိုဖြစ်ခဲ့တယ်ဆိုပြီးတော့သူတို့ကတော့ပြောတာမျိုးကြီးရှိတယ
်ဘာဖြစ်လို့လဲဆိုတော့မမေခါတို့အဲ့အမျိုးသမီးတွေကိုအင်တာဗျူးပြီးတော့မကြသေးဘူးလို့ပြောတယ်အဲ့မှာလူတယောက်ကကျွန်တော်တို့ VOA Washington ရုံးကိုဖုန်းဆက်ပါတယ်အဓိကပြောတာကတော့ VOA သတင်းတောက်ပါဝင်မော့သတင်းတောက်တွေလာပြီးတော့အင်တာဗျူးတယ်ဒီအမျိုးသမီးတွေကမတရားပြုကျင့်ခံရတဲ့ကိစ္စအင်တာဗျူးတယ်ဗျူးပြီးတော့သတင်းတောက်တွေပြန်သွားတဲ့အချိန်မှာရဲတွေကနေပြီးတော့ဒီအမျိုးသမီးတွေကိုဖမ်းဆီးဖို့ကြိုးစားရတယ်ဆိုပြီးတော့သူတို့သတင်းပို့လာပါတယ်ခင်ဗျအဲ့ဒီအချိန်တွေကတော့ဘယ်လိုဖြစ်တာလဲသိရပါလား
ကျွန်တော်တို့သိရပါတယ်အဲ့ဒီရဲကကျွန်တော်ကနေပြီးတော့အဲ့ဒီရွာကနေမထွက်ခင်မှာခရိုင်ဘက်ကရဲမှုတွေရှိကိုကျမတို့အကြောင်းကြားပါတယ်ဒီလိုပြဿနာတက်နေတယ်အဲ့တော့ဒီမှာလာပြီးတော့ဒီကလေးတွေရဲ့တရားမျှတမှုတလောက်လာလုပ်ပေးပါဆိုကျမတို့တောင်းဆိုတယ်အဲ့တော့ကျမတို့ကနေပြီးတော့အဲ့ဒီကြားကောင်းတောင်ရွာနေပြီးတော့ငန်းကျောင်းရွာဘက်ကိုသွားနေတဲ့အသွားမှာပဲငန်းကျောင်းဘက်ကိုမရောက်ခင်မှာရဲမှုကနေပြီးတော့ကျမတို့ရှိဖုန်းဆက်ပါတယ်ကျမတို့ရှိကဥယျာဉ်နိုင်ဆိုတဲ့ကျမတို့လီဒါပေါ့နော်ဒီအဖွဲ့ရဲ့လီဒါတယောက်ရှိကိုသူဖုန်းဆက်တယ်ဆက်ပြီးတော့ပြောလဲဆိုတော့ကျွန်တော်တို့ဒီကြားကောင်းတောင်ကိုသွားပြီးတော့ဒီကလေးတွေအတွက်အမှန်တရားဖြစ်ဖို့အတွက်ကျွန်တော်တို့အမှုသွားဖွင့်ဖို့ကျွန်တော်တို့သွားဆောင်ရွက်နေပါပြီဆိုပြီးတော့သူကအဲဥယျာဉ်နိုင်ရှိကိုသူကနေပြောတယ်ပေါ့နော်ခဏလောက်ကြာတော့ကျွန်တော်တို့ငန်းကျောင်းကနေပြီးတော့ကြယိုးပြင်ဘက်ကိုသွားနေတဲ့အချိန်မှာအဲရဲမှုကကျွန်တော်တို့ရှိဖုံးဆက်တယ်အဲ့တော့အဲ့ကောင်မလေးနဲ့တွေ့တဲ့အချိန်မှာအမှုဖွင့်ဖို့သူတို့ကနေပြောတဲ့အချိန်ကျတော့ကောင်မလေးကစင်စားအောင်မယ်ဆိုပြီးတော့သူတို့အဖြေပေးတယ်ပေါ့နော်အဲ့တော့သူတို့ကတော့ဟိုအမှုဖွင့်ဖို့အဲသူတို့လုံခြုံရေးအတွက်လည်းစိတ်ချဖို့ဆိုပြီးတော့သူတို့ဘက်ကရဲဘက်ကနေပြီးတော့ပြောခဲ့တယ်အမှုဖွင့်မယ်ဆိုလို့ရှင်လည်းအချိန်မီးဖွင့်မှာဘာတစ်ခဲမှမရှိစေရဘူးဆိုပြီးတော့သူတို့ပြောခဲ့တယ်ပေါ့နော်အဲ့လိုပြောခဲ့တယ်ဆိုပြီးတော့ကျမတို့ရှိကိုပြန်လာတယ်ပြီးတော့ကျမတို့ခီးစဉ်လည်းပြီးဆုံးသွားတဲ့အချိန်မှာကျမတို့ခရိုင်ဟိုအုပ်ချုပ်ရေးမှုဦးရဲထုတ်ရှိကိုကျမတို့တွားပြီးတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ထပ်မေးပါတယ်မေရခရိုင်အုပ်ချုပ်ရေးမှူးဦးရဲထုတ်ကိုယ်တိုင်ကနေပြီးတော့ကျမတို့ပြောတယ်ကျွန်တော်တို့ဒီဥစ္စာကိုအမှုဖွင့်ဖို့ကျွန်တော်တို့ကြိုးစားတယ်ကောင်မလေးဘက်ကစဉ်းစားအောင်မယ်လို့ပြောတယ်ဒါပေမဲ့တရားမျှတမှုရှိဖို့အတွက်ကျွန်တော်တို့လုပ်ပေးသွားပါမယ်နောက်ပြီးတော့အဲ့ကောင်မလေးရဲ့လုံခြုံရေးကိစ္စကိုပါတို့တာဝန်ယူပြီးလုပ်သွားမယ်ဆိုပြီးတော့ကျမတို့အမကန်ပေးထားပါတယ်ရှင
်ဟုတ်ကဲ့မမေခါတို့ဒီအမျိုးသမီး၃ဦးကိုအင်တာဗျူးတဲ့အချိန်မှာရောတို့ရဲ့စိုးရင်ချက်တွေဘယ်လိုရှိလဲတို့ကရောအမှုမဖွင့်ခြင်းဘူးလား
ပထမဆက်ဆက်ချင်းကတို့အဲ့ဒီတဲ့ကအသက်အငယ်ဆုံးကြုံရပါတယ်ဆိုတော့ကောင်မလေးကသူကပြောလဲဆိုတော့ကျမအမှုဖွင့်မယ်ဆိုပြီးတော့ကျမတို့အင်တာဗျူးရတဲ့အချိန်မှာပြောပါတယ်ပြောတော့ကျမတို့ကဟုတ်ပြီအမှုဖွင့်မယ်သူကိုယ်တိုင်ကလည်းအမှုဖွင့်မယ်ဆိုတော့ပြောတာဖြစ်တဲ့အတွက်ကျမတို့ကအဲ့ဒီရဲတွေကိုခေါ်ပြီးတော့အဲ့ဒီရွာထိတ်မှာပဲကျမတို့အမှုဖွင့်ဖို့ကျမတို့ကစ조사လိုက်တာပါအဲ့တော့စ조사လိုက်တဲ့အချိန်ကျတော့သူတို့ကနေပြီးတော့ဘာပြန်ဖြစ်လာလဲဆိုတော့အမှုဖွင့်လဲဘာမှမထူးဘူးကျမတို့ကမဖွင့်ခြင်းဘူးဆိုပြီးတော့ဖြစ်လာတယ်ဒါပေမဲ့သူကဘာပြောလဲဆိုတော့ကျမတို့မေးသမျှကိုအဲ့ဒီရက်ွက်လူကြီးတွေရောအဲ့ဒီရဲတွေရောရှိမှရင်သူကဖြေပေးတယ်။ဒါပေမဲ့သူတို့မေးတဲ့ခါမှာတော့လုံခြုံရေးအရာစိုးရိမ်တာရှိလားဆိုတော့ရှိတယ်။ဒါပေမဲ့နောက်တစ်ခါတော့သူတို့ရဲ့အဓိကအကြောင်းပြဿနာကသူတို့ကရွာနေထွက်ပြီးတော့ရဲစခန်းမှာသွားပြီးတော့အဲ့လိုမျိုးအမှုဖွင့်တာမျိုးနောက်ပြီးတော့ရဲစစ်တာမျိုးကိုသူတို့ကမလိုလားဘူး။ဘာဖြစ်လို့လဲဆိုတော့သူတို့စကားမပေါက်ရောက်တဲ့အတွက်ရဲတွေကသူတို့လူရာကိုရေးမယ်ဆိုတော့ကြောက်ရွံ့မှုအဲ့ဒီကြောက်ရွံ့မှုကပိုများတယ်လို့ကျမတို့တွေ့ခဲ့ရပါတယ်ရှင်
မမေခါရိုနဲ့သူတို့နဲ့စကားပြောတော့ကောဘာသာပြန်ဆင့်ပြောရလားဗမာလူသူတို့ပြောတတ်လား
သူတို့ဗမာလူမပြောတတ်ဘူးသူတို့ဟိုစာဘာသာပြန်နဲ့ပဲပြောတာပါသူတို့အစ္စလမ်ဘာသာဝင်ကိုယ်တိုင်ပဲကျမတို့ဘာသာပြန်ပြောတာပါ
ဟုတ်ကဲ့ဟုတ်ကဲ့မမေခါရေကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့အခုနောက်ဆုံးအချိန်လေးရမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွက်ကဒီအချိန်လေးနဲ့ပတ်သက်ပြီးတော့ VOA သတင်းတာကိုပြန်လည်ပြောဆိုရမှာတော့အတင်းအဓမ္မပြုကျင့်ခံရတဲ့အမျိုးသမီး3ဦးကိုငခုရရဲစခန်းကိုအာဏာပိုင်တွေကခေါ်ယူခဲ့ပြီးတော့အမှုဖွင့်စေခဲ့တယ်လို့ပြောပါရတယ်။ဒါပေမဲ့အခုနေတွင်ချင်းမှာပဲအဲ့ဒီအမျိုးသမီးတွေကိုသူတို့နေရက်ကိုပြန်လည်ပို့ပေးခဲ့တယ်လို့လည်းပြောပါရတယ်။အမှုဖွင့်စင်မှာတော့တခြားအမျိုးသမီးရဲရအဖွဲ့အစည်းတချို့လည်းရှိနေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွက်ကပြောခဲ့ပါရတယ်။